ွေဒီပညာလုပ်ငန်းကြီးရဲ့ဗနိုင်းဆိုင်ရာအကြီးအကဲမဝန်ချိုးလေးကနေဒါမှာအပိုင်းဆိုင်ရာကနေနောက်ဆက်တွဲဒီမြန်နှုံးမြင့် 5G ကျိုးမဲ့ကွန်ရက်ဖြတ်မဲ့အစီအစဉ်တွေနှောင့်နှေးသွားနိုင်တယ်ဆိုရယ်စိုးရိမ်မှုတွေလည်းတော်တော်ထွက်နေတဲ့ကုသားညုံကြီး
ကျိုးမဲ့မြန်နှုံးမြင့်ဆက်သွယ်ရေးမှာလက်ရှိ 4G LTE ထက်အနည်းဆုံးအဆ20ပုံမြန်နဲ့ 5G ကွန်ရက်ကိုအဆင့်မြင့်ဖို့ဆိုပြီးတော့နိုင်ငံအတော်များများကလုပ်နေကြတာမို့လားမသိမှာမဟုတ်အဲ့လို 5G ကွန်ရက်တွေကိုအဆင့်မြင့်တဲ့အခါမှာလိုအပ်တဲ့နည်းပညာနဲ့ဆက်သွယ်ဆိုင်ရာပစ္စည်းကိရိယာတွေကိုထိတ်တန်းကထုတ်လုပ်နေတဲ့ကုမ္ပဏီတွေကဟွာဝေးနည်းပညာကုမ္ပဏီကြီးလည်းပါတယ်လေဒီမောင်းဝံကျိုးအဖမ်းခါတော့ဒီလုပ်ငန်းတွေအနည်းနဲ့အများထိလိုက်နိုင်တယ်ဆိုပြီးတော့စိုးရိမ်နေကြတာပါ
American, Britain, Australia နဲ့ဒီဥရောပနိုင်ငံတော်တော်များများမှာကျိုးမဲ့အင်တာနက်ဆက်သွယ်မှုကို5G ကွန်ရက်တွေနဲ့အသင့်မြင့်နိုင်ဖို့လုပ်နေကြတာတော်တော်လေးခီးရောက်နေပြီ။အဲဒီမှာဒီတရုတ်က Huawei ရဲ့ Sweden က Ericsson ရဲ့ Norway က Nokia ရဲ့ကလည်းဒီ 5G ကွန်ရက်နဲ့ဆိုင်တဲ့အသင့်မြင့်ဆက်သွယ်ရေးကိရိယာတွေကိုဈေးကွက်မှာအလွှမ်းမိုးနိုင်ဆုံးဖြစ်အောင်လို့အပြိုင်ကြိုးစားနေကြတယ်။ဒါပေမဲ့ Huawei ကုမ္ပဏီနဲ့ပတ်သက်တဲ့ဒီလုံခြုံရေးပိုင်းစိတ်ပူစရာတွေကြောင့်စိုးရိမ်မှုတွေကပိုပိုများလာနေတာပါ။
Huawei ကပုဂ္ဂလိကပိုင်တရုတ်ကုမ္ပဏီတစ်ခုဖြစ်ပေမဲ့ဒီကုမ္ပဏီကိုတည်ထောင်ထားတဲ့မန်ဝမ်ဂျိုးရဲ့အဖေကဘိုဂျူဂျီဟောင်းနောက်တရုတ်ဆွေးနွေးနယ်လည်းအတော်လေးနှီးစပ်ပါတယ်။အဲကြောင့်အင်တာနက်ကွန်ရက်တွေမှာ Huawei ပစ္စည်းတွေကိုသုံးတဲ့အတွက် data လုံခြုံရေးပိုင်စိုးရိမ်စရာတွေဖြစ်နိုင်တယ်လို့အစိုးရတွေကစိုးရိမ်နေကြတာလေ
။အထူးသဖြင့်တရုတ်နိုင်ငံမှာကလိုအပ်လာလို့ရှိရင်ဒီပညာကုမ္ပဏီတွေအပါအဝင်အဖွဲ့အစည်းတွေကတရုတ်ထောက်ခံရေးကိုအချက်အလက်တွေပေးရမယ်ဆိုတဲ့ဥပဒေကိုမကြာခင်တော့ကပဲပြဋ္ဌာန်းလိုက်တယ်။အစရဲကဒီ Huawei ရဲ့အစစ်မြစ်နည်းပညာဆက်သွယ်ရေးသုံးပစ္စည်းတွေကနေတဆင့်တရုတ်အစိုးရကတခြားအစိုးရတွေတခြားစီးပွားရေးလုပ်ငန်းတွေကိုထောက်ခံနိုင်တဲ့အပြန်အလှန်ဆက်သွယ်မှုတွေကိုဟက်ကာတွေကကြားဝင်ခိုးယူနိုင်တယ်နားထောင်နိုင်တယ်ဆိုရယ်စိုးရိမ်မှုတွေကရှိနေတာပါအဲ့လိုမျိုးထောက်ခံရေးဥပဒေထွက်လာတော့ပို့ပြီးတော့စိုးသွားတာပေါ့ Huawei ကုမ္ပဏီကတော့ဒီတရုတ်အစိုးရနဲ့လုံးဝဆက်နွယ်မှုမရှိပါဘူးလို့အမြဲပြောနေတယ်ရှင
်ဒါပေမဲ့ American စိုးရကတော့အစိုးရနဲ့ဆိုင်တဲ့လုပ်ငန်းတွေမှာ Huawei ထုတ်ပစ္စည်းတွေလုံးဝမသုံးရဆိုပြီးတော့အမိန့်ထုတ်ထားပါတယ်တခြားနိုင်ငံတွေကိုလည်းမတုံးကြဖို့ဆိုပြီးတိုက်တွန်းနေတယ်ဗျ
။ Australia နိုင်ငံနဲ့ New Zealand နိုင်ငံတွေမှာတော့သူတို့ရဲ့ 5G ကွန်ရက်တွေမှာ Huawei ပစ္စည်းကိရိယာတွေလုံးဝမတုံးရလို့အမိန့်ထုတ်လိုက်ပြီးဂျပန်အစိုးရကလည်းအလားတူပဲ 5G ကွန်ရက်တွေအတွက်လိုအပ်တဲ့အခြေခံအစားအုံတွေစောင့်တဲ့နေရာမှာလုံခြုံရေးစိုးရိမ်မှုကြောင့်မလို့ Huawei နဲ့ ZTE ကုမ္ပဏီတွေရဲ့ပစ္စည်းတွေကိုမတုံးဘူးလို့ကြေညာလိုက်ပြီးဂျပန်ကဒီအဓိကစမတ်ဖုန်းဆက်သွယ်ရေးလုပ်ငန်းကြီး၄ခုကလည်း Huawei ရဲ့ကျိုးမဲ့ဆက်သွယ်ရေးပစ္စည်းတွေမတုံးဘူးလို့ပြောလိုက်ကြပြီးဆိုတော့ဟွာဝေအတွက်တော့တော်တော်လေးဆိုးတဲ့သတင်းလို့ပြောလို့ရတာပေါ့
။ဒါတင်ပေဟုတ်အောင်ပလဲကဒီ British နိုင်ငံက BT နည်းပညာလုပ်ငန်းကြီးကလည်း 5G ကွန်ရက်တွေအတွက်လိုတဲ့ပစ္စည်းတွေကိုဟွာဝေစီကမဝယ်တော့ဘူးဆိုပြီးတော့ကြေညာတဲ့အပြင်လက်ရှိ 3G နဲ့ 4G ကွန်ရက်တွေမှာတုံးနေတဲ့ဟွာဝေပစ္စည်းတွေအားလုံးကိုတခြားကုမ္ပဏီထုတ်ပစ္စည်းတွေနဲ့စားထိုးသွားမယ်လို့ဒီဇင်ဘာလ9ရက်နေ့ကပဲကြေညာလိုက်တယ်မဟုတ်လားဗျာ။
ဘရစ်တန်နိုင်ငံထဲမှာအသုံးပြုနေတဲ့ဒီ Huawei ရဲ့ smartphone တွေအပါအဝင်ဆက်သွယ်ရေးဆိုင်ရာပစ္စည်းတွေကိုစောင့်ကြည့်နေတဲ့ဘရစ်တန်အစိုးရအဖွဲ့တစ်ခုကလည်း Huawei ပစ္စည်းတွေကနိုင်ငံရဲ့လုံခြုံရေးကိုချိန်ချောက်ရမရောက်ဘူးဆိုတဲ့အာမခံချက်ကိုအကန့်အသတ်နဲ့ပဲပေးနိုင်တယ်လို့ပြောထားတယ်။သဘောကတော့ဒီအပြည့်အဝလုံခြုံပါတယ်လို့အာမမခံနိုင်ဘူးဆိုတဲ့သဘောပေါ့။ဘရစ်တန်ထောက်လှမ်းရေး MI6 ကလည်းနိုင်ငံထဲကအခြေခံအဆောက်အုံတွေမှာ Huawei ပါဝင်ပတ်သက်နေတဲ့အပေါ်မှာစိုးရိမ်မှုတွေရှိတယ်လို့ Guardian သတင်းစာကြီးထဲမှာရေးပါတယ်။
လူတွေမြေတူကသွာလာလှုပ်ရှားနေတဲ့နေရာမှာကျိုးမဲ့ဉာဏ်တော်မြင့်ဆက်သွယ်ရေးကအရေးအကြီးဆုံးလိုအပ်ချက်တစ်ခုလို့ဖြစ်နေပါပြီ။ Digital ပစ္စည်းတွေတစ်ခုနဲ့တစ်ခုကိုယ်နဲ့တစ်ခုထဲမှာချိတ်ဆက်ပြီးတော့ပြန်လည်တုံ့ပြန်နိုင်တဲ့ Internet of Things တွေကဒီလူတွေရဲ့ဘဝတွေမှာနေရာဝင်နေပါပြီ။အိမ်ကမီးအဖွင့်ပိတ်လောက်တာကနေပြီးတော့ယူနီယိုတဲတာအိမ်တကာတော့ခတ်တာအဆုံးအားလုံးကို smartphone ပေါ်ကနေပြီးစားလုံနိုင်အောင်လို့ချိတ်ဆက်နိုင်တဲ့အခြေအနေမှာ Internet ကိုယ်ရဲ့တူရဲ့လုံခြုံရေးကတိတ်ပြီးတော့အရေးကြီးလာတာတော့သိကြပါရဲ့ဗျ။
အဲ့ဒါကြောင့်လေကဘာမှတစ်ခုနဲ့တစ်ခုပို့ပြီးတော့ချိတ်ဆက်ဆက်တွေ့လာကြလေအဲ့လိုချိတ်ဆက်ပြီးတဲ့ဒီကိုရက်တွေအခြေခံအဆောက်အုံတွေလုံခြုံဖို့ပို့လို့လေပဲလို့ပြောနေကြတာပေါ့ရှင်တကယ်တော့ဒီ Huawei နည်းပညာနဲ့ဆက်သွယ်ရေးပစ္စည်းတွေကမြန်မာနိုင်ငံမှာလည်းအတော်ကိုသုံးကြတာရှင် Huawei smartphone တွေကလူကြိုက်များတဲ့ဖုန်းတွေထဲမှာတော့ပါသေးတယ် Huawei နည်းပညာကုမ္ပဏီကြီးရဲ့ပစ္စည်းတွေကိုမြန်မာနိုင်ငံအပါအဝင်ကမ္ဘာနိုင်ငံတော်တော်များများမှာဘာကြောင့်သုံးနေကြသလဲဆိုတာကိုဆက်သွယ်ရေးကဏ္ဍရင်းနှီးမြှုပ်နှံမှုအကြံပေးကိုယ်စားလှယ်ကိုသူရကိုကိုကအခုလိုရှင်းပြပါတယ်
အရင်ဆုံးကတော့တရုတ်ပြည်နိုင်ငံကတော့ပေါ်ပေါ်ပါပါထုတ်လုပ်နိုင်လို့လူတွေကတဖြည်းဖြည်းစတုံးကြတာ။ဒီကလည်းခြုံတဲ့အတွက်ဒီပစ္စည်းတွေကိုစတုံးကြတာ။အဲဒါပေမဲ့အခုချိန်မှာတော့သူတို့တွေကလည်းတော်တော်လေးအသိဉာဏ် technology အခွင့်အရေးဖြစ်လာပါတယ်။အသိဉာဏ်နဲ့အတွက်တဖြည်းဖြည်းအနောက်နိုင်ငံကဆက်သွယ်ရေးကမကြီးတွေပါစတုံးလာတာပေါ့။တော်ရင်အခုတော်တော်လေးကျပြန်တော့လာသူတို့ရဲ့တုံးတဲ့အကွက်မဲ့နေဆိုလို့ရှိရင်ကျွန်တော်ကတော့ engineer မဟုတ်တော့မြန်မာလိုဟိုအစကလုံးတွေတော့မတုံးနိုင်ဘူးပေါ့လေဒါပေမဲ့ tower ထိပ်ပေါ်က receiver တွေ antenna တွေ base station တွေဒီ voice signal နဲ့ data အချက်အလက်တွေကို transmit ပေးယူပေးတဲ့ equipment တွေ cable ကြိုးတွေအစ Huawei တို့ ZTE တို့ကထုတ်လုပ်တယ် install လုပ်တယ်ပြီးတော့မှသူတို့ကနောက်တစ်ခုကငွေအင်အားကတောင်းတဲ့အတွက်အရစ်စနစ်နဲ့ငွေချီးပြီးတော့မှဒီဟိုပစ္စည်းကိရိယာတွေကိုတတ်ဆင်ပေးတယ်ဆိုတော့အဲ့ဒါကြွယ်ကျွန်တော်တို့မြန်မာပြည်ကနိုင်ငံဟိုစက်တွေကမ္ပဏီတွေ MPT တို့ Telino တို့ Uri တို့တို့အပါဝင်နေအနောက်နိုင်ငံက Telecom Company တွေပါတုံးနေတာကြားပါပြီအခုကမ္ဘာမှာအကြီးဆုံးဆက်သွယ်ရေး network operator 5ဦးထဲမှာ4ဦးလောက်ကတော့ဒီ Huawei ပစ္စည်းကိရိယာတွေ install လုပ်ပြီးသားပါဒါတကမ္ဘာလုံးရဲ့အကြီးဆုံးဆက်သွယ်ရေး company တွေမှာအရင်ဆုံးကတော့ဒီဆက်သွယ်ရေးကဏ္ဍမှာအနောက်နိုင်ငံက company တွေဟိုဒီမှာတို့ကြားခုမှာပါ Nokia Siemens တို့ Ericsson တို့ Motorola တို့သူတို့တွေအစားခဲ့တာဒါပေမဲ့တရှိပြီးအခုဝင်ငါလည်းတောင်းတော့ Huawei တို့ ZTE တို့အကြီးမားပြီးတော့မှဒီ Ericsson တို့တောင်းကျော်သွားပါတယ်သူတို့ market share ဈေးကွက်အနေနဲ့
Huawei ဖုန်းတွေကဒီကမ္ဘာ smartphone ဈေးကွက်မှာ Samsung ပြီးလို့ရှိရင်ဒုတိယအများဆုံးနေရာကိုတော့ရထားပါပြီတော့မြန်မာနိုင်ငံမှာလည်းတော်တော်တုံးကြရဲဆိုတော့ဈေးသက်တာလို့လား sanction တွေအဆင့်မြင့်လို့လားနှစ်မျိုးလုံးကြမှာလား
အစတုန်းကတော့ဈေးချလို့ပေါ့အခုကျွန်တော်တို့ရဲ့ import export ကလည်းတရုတ်ပြည်ကဟိုကုန်သွင်းနာတွေကလည်းမောင်းကိုအနေနဲ့တွင်းလွယ်သွားလဲပါတယ်ပစ္စည်းကလည်းပေါ်တဲ့အနေနဲ့လည်းပါတယ်ပြီးတော့မှတရုတ်ပြည်မှာဥပမာ model Huawei တစ်ခုကခင်မစားတော့ဘူးဆိုလို့ရှိရင်မြန်မာပြည်ကိုတွင်းလွယ်တဲ့အတွက်မြန်မာပြည်နဲ့မကပ်ပါဘူးယူရီးယားတို့ကမ်ဘောဒီးယားတို့လောက်လို့ပဲဒီနေဆက်ကနေတွင်းလွယ်တဲ့အတွက် Huawei handset တွေကတော့ပေါ်လို့စတော့လာတော့မှန်ပါတယ်ဒါပေမဲ့ Huawei phone တွေကလည်းတော်တော်လေးအဆင့်မီလာပါပြီအခုဒါကြောင့် iPhone လို့နဲ့တောင်းတန်းသူရှင်နိုင်တဲ့ model တွေလည်းထွက်လာပါပြီဈေးတွေကလည်းအမျိုးမျိုးအဆင့်ဆင့်ပေါ့ဈေးကြီးတဲ့Huawei phone ဆိုလို့ရှင်ဟိုအနောက်နိုင်ငံက iPhone နေနဲ့တန်းသူရှင်ပြန်လို့ရတဲ့ function တွေရော model ရော design ရောဒါပေမဲ့အများဈေးကွက်ထဲမှာတော့ဟိုနည်းနည်းတက်တာတဲ့အများစားလုံးမှုဆုံးနိုင်တဲ့ model တွေက Huawei ဘက်ကပိုများလိမ့်မယ်ဖြစ်တယ်
ဆက်သွယ်ရေးကဏ္ဍမှာယင်းနည်းမြုံနံမှုအကြံပေးကိုယ်စားလှယ်ကိုတွေ့ရကိုကိုပါရှင်။ Huawei နဲ့ ZTE လို့တရုတ်ကုမ္ပဏီတွေကထုတ်တဲ့နောက်ဆုံးပေါ်ဆက်သွယ်ရေးဤပညာနဲ့ပစ္စည်းတွေကိုလုံခြုံရေးစိုးရိမ်မှုကြောင့်မတုံးဘူးလို့ American, Australia, New Zealand နဲ့ Japan အစိုးရတွေကကြေညာထားတာပါ။ဥရောပနိုင်ငံတွေကတော့ဆက်ပြီးတော့အားပေးနေပုံပဲရှင်။ Huawei ရဲ့ယင်းနည်းမြုံနံမှုရဲ့အများကြီးရှိတဲ့ပြင်သစ်မှာဆိုရင်ဒီကုမ္ပဏီကသူတို့နိုင်ငံအတွက်အရေးကြီးတယ်လို့ပြင်သစ်ဗန်ဒိုင်းဝန်ကြီးကပြောတယ်လေ။5G ခွင့်ရက်ကိုအစင်းမြင့်ပြောင်းပေးမဲ့လုပ်ငန်းတွေကိုအထောက်အကူပေးနိုင်ဖို့အတွက် Huawei ရဲ့တုတေသနနဲ့တီထွင်ရေးစင်တာတောင်ပြင်သစ်မှာဖွင့်ထားတယ်
။အီတလီနိုင်ငံက Sardinia ကျွန်းမှာဆိုရင်လေဒေသအတွင်းပထမဆုံး Smart City ဖြစ်တဲ့အတွင်းပြောင်းဖို့ Huawei နဲ့ပေါင်းလုပ်နေပါတယ်။ပေါ်တူဂီမှာဆိုလေနိုင်ငံကဒီအကြီးဆုံးတယ်လီဖုန်းဆက်သွယ်ရေးလုပ်ငန်းကြီးဖြစ်တဲ့ Altis လုပ်ငန်းကြီးက 5G ဝန်ဆောင်မှုတွေပေးနိုင်ဖို့ Huawei နဲ့သဘောတူညီချက်တွေလည်းမှထိုးထားပါတယ်။ဂျာမနီမှာလည်းအကြီးဆုံးအင်တာနက်ဆက်သွယ်ရေးလုပ်ငန်းကြီး3ခုလုံးရဲ့အခြေခံစောင့်အောင်နေမှာဘောရီနောက်ဆုံးပေါ်နည်းပညာတွေတုံးထားပါတယ
်။လုံခြုံရေးစိုးရိမ်မှုတွေရှိနေတဲ့တစ်ချိန်တည်းမှာကျိုးမဲ့မြန်လုံးမြင့်အင်တာနက်ဆက်သွယ်ရေးဘိုင်းမှာရှေ့ပြေးနေဖို့နိုင်ငံတွေကကြိုးစားနေကြတာမို့ 5G ဆက်သွယ်ရေးနည်းပညာဘိုင်းမှာထိတ်တန့်ရောက်နေတဲ့ဘောရီရဲ့အရေးပါမှုကိုကြောခိုင်းလိုက်ဖို့မဖြစ်သေးဘူးလို့ပဲပြောရမယ်ထင်ပါတယ်။အမေရိကအစိုးရကတော့ဘောရီထုတ် smartphone တွေနဲ့အစ်စ်မြင့်ဆက်သွယ်ရေးနည်းပညာဆိုင်ရာပစ္စည်းတွေကိုမတုံးကြဖို့အတွက်သူရဲ့မဟာမိတ်နိုင်ငံတွေကိုကတ်ပြီးတော့တိုက်တွန်းနေပါတယ်ရှင်။